ဒီစာစာသမှုနဲ့ပတ်သက်ပြီးအခုလိုအငင်းပွားမှုစဖြစ်လာတာကတော့ဒီလေလာတွေ့ရှိချက်ကိုနာမည်ကြီး American ဆေးပညာဆိုင်ရာဂျာနယ်ထဲမှာပုံနှိပ်ဖော်ပြလိုက်တဲ့အချိန်မှာပါဒီတွေ့ရှိချက်ဟာပြည်သူ့ကျန်းမာရေးအရာရှိတွေနှလုံးနဲ့လေဖြတ်ရောဂါအထူးကဆရာဝန်တွေတောက်လျှောက်ကြံပေးလာတာတွေနဲ့ဆန့်ကျင်နေပါတယ်ဒါအပြင်ဒီကျန်းမာရေးပညာရှင်တွေကပြောလို့ရှိတဲ့စားသင်းနဲ့စားပမာဏထက်လည်းကျော်နေပါတယ်တကယ်တော့ဒီလေလာချက်ထက်မှာအမျိုးသားအမျိုးသမီးပေါင်း3600ကျော်ပါဝင်ပြီးသူတို့ရဲ့အသက်49နှစ်ရောက်တဲ့အထိ၈နှစ်ကြာဒီလေလာချက်ကိုပြုလုပ်ထားတာဖြစ်ပါတယ်ဒီလေလာချက်ကထွက်လာတဲ့ကိန်းဂဏန်းတွေကိုလေလာတွက်ချက်ကြရမှာတော့စားအနည်းဆုံးစားသုံးတဲ့သူတွေမှာနှလုံးနဲ့သွေးကြောဆိုင်ရာရောဂါတွေကြောင့်တည်ဆုံးဖို့အလားအလာအများဆုံးဖြစ်တယ်လို့ထွက်ပေါ်လာပါတယ်ဒီလေလာတွေ့ရှိချက်ကပဲလေလာချက်အစမှာတည်းကနှလုံးရောဂါမရှိခဲ့တဲ့လူပေါင်း2000နေနဲ့စားစားတာကြောင့်သွေးတိုးတာဖြစ်မလာဘူးလို့ဆိုပါတယ်ဒီလေလာချက်ကို American စားကုမ္ပဏီတစ်ခုကဝမ်ပန်းတသာကြိုဆိုလိုက်ပါတယ် American စားထုတ်လို့ရဲ့အဖွဲ့ကြီးရဲ့သုတေသနအဖွဲ့ဥက္ကဋ္ဌ Laurie Roman က
The evidence continues to mount that reducing sodium can cause great harm
Sodium စားလျှော့စားရင်ကြီးမားတဲ့အန္တရာယ်ဖြစ်စေနိုင်တယ်သွေးတိုးတာကျသွားအောင်လို့ Sodium စားလျှော့စားတာဟာအကောင်းဆုံးနည်းမဟုတ်ဘူးဆိုတဲ့အထောက်အထားတွေဆက်ပြီးတိုးလာနေပါတယ
်ဒါပေမဲ့ CDC လို့အတုကခေါ်တဲ့ American နိုင်ငံယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးအဖွဲ့ကြီးကတော့ဒီလေလာတွေ့ရှိချက်ကိုလူသိရှင်ကြားပြင်းပြင်းထန်ထန်ကန့်ကွက်လိုက်ပါတယ်ဒီအဖွဲ့ကြီးဟာခုလိုကန့်ကွက်တာမျိုးလုပ်ခဲ့ပါတယ်ဖြစ်တောင့်ဖြစ်ခဲကန့်ကွက်လိုက်တာပါဒီ CDC အဖွဲ့ကဒေါက်တာပီတာဘရစ်ကဒီလိလာတွေ့ရှိချက်တစ်ခုတည်းကြောင့်တော့စားနဲ့ပတ်သက်ပြီးတားမြစ်ထားတဲ့အရင်တွေ့ရှိထားချက်တွေကိုပြောင်းသွားစေမှာမဟုတ်ဘူးလို့ဆိုပါတယ
်။ Salt increases blood pressure. More salt leads to higher blood pressure.
စားကြောင့်သွေးတိုးတာကိုဖြစ်စေတယ်။စားဖို့စားရင်ဒီသွေးတိုးတာပိုများသွားစေတယ်။အခုလိုသွေးတိုးတာပိုများလာရင်နှလုံးနဲ့သွေးလမ်းကြောင်းဆိုင်ရာပြဿနာတွေကိုပိုဆိုးသွားစေပါတယ
်။ဒေါက်တာဘရစ်ကပဲဒီလိလာချက်ဟာအသေးစားဆန်လွန်းတဲ့လိလခံထားရတဲ့သူတွေဟာလည်းအသက်ငယ်လွန်းအကြီးတယ်လို့ဆိုပါတယ်။သူကပဲဒီလိလချက်မှာဖော်ပြထားတဲ့တည်သွားတဲ့သူတချို့ကြပြန်တော့လဲဆေးလိအလွန်ကျွံတောက်တဲ့သူတွေဖြစ်နေပြန်တယ်လို့ဆိုပါတယ်။ဒေါက်တာဘရစ်ကဆက်ပြီးစားလျှော့စားတာကြောင့်အန္တရာယ်ဖြစ်စေနိုင်တယ်ဆိုတဲ့အထောက်အထားမရှိဘူးလို့ဆိုပါတယ်။ဒီချက်ကိုနှလုံးနဲ့သွေးကြောယောဂအထူးကဆရာဝန်ဒေါက်တာစတီဗန်ဟာဗစ်ကလည်းသဘောတူပါတယ
် You have to put this study in the context of how much evidence is out there
ဒီလေလာချက်ကိုရှိထားပြီးသားတခြားအထောက်အထားတွေအားလုံးနဲ့ရှင်းကြည့်ဖို့လိုပါမယ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကဆိုဒီယမ်စားကြောင့်ဖြစ်စေတဲ့ဆိုးကျိုးအထောက်အထားတွေဟာခိုင်မာပြည့်စုံတယ်လို့ဆိုထားပြီးပြီလေ
ဆေးပညာသုတေသနလုပ်ငန်းတွေလုပ်ရမှာအခုလိုခိုင်မာပြည့်စုံမှုရှိတယ်ဆိုတဲ့သက်လုံးမျိုးကိုအသုံးပြုခဲ့ပါတယ်ရှာရှာပါပါတုံးလိုက်တာပါအမေရိကန်နိုင်ငံမှာဆိုရင်ဆေးလိပ်ဘူးကွန်တွေမှာဆေးလိပ်ကြောင့်အဆုတ်ကင်ဆာနဲ့နှလုံးရောဂါတွေဖြစ်စေနိုင်တယ်လို့ရေးသားသတိပေးလို့ရှိပါတယ်ဒါပေမဲ့စားအများကြီးစားတာကြောင့်လည်းဒီနှလုံးနဲ့သွေးကြောဆိုင်ရာရောဂါတွေဖြစ်စေနိုင်တာကိုဆရာဝန်အများစုကလက်ခံထားကြပါတယ်American ပြည်သူ့ကျန်းမာရေးအရာရှိတွေကစားအများဆုံးစားသုံးနိုင်တဲ့ပမာဏဟာတစ်နှစ်ကို2300မီလီဂရမ်ဖြစ်တယ်လို့ဆိုပါတယ်။ American နှလုံးဆိုင်ရာအဖွဲ့ကတော့တစ်နှစ်ကိုစား1500မီလီဂရမ်ထက်ပိုမစားသင့်ဘူးလို့ဆိုပါတယ်။ဒါပေမဲ့စားထုတ်လို့ရတဲ့အဖွဲ့ကတော့တစ်နှစ်ကိုစား2300မီလီဂရမ်စားတာဟာအရန်နည်းလွားကြည့်တယ်လို့ဆိုလာပါတယ
်။ People consume within a very normal and natural range of sodium.
လူတွေအနေနဲ့ဆိုဒီယမ်စားကိုတကယ့်ကိုပုံမှန်နဲ့သဘာဝနှုန်းထားအတိုင်းစားနိုင်ပါတယ်။တစ်နှစ်ကို2500နဲ့4500မီလီဂရမ်အကြာစားမယ်ဆိုရင်ဒါဟာတကယ့်ကိုပုံမှန်နဲ့သဘာဝအတိုင်းပါပဲ
။ဒါပေမဲ့အခုလိုစားကုမ္ပဏီကပြောတာကိုဒေါက်တာစတီဗန်ဟာဗစ်ကတော့လုံးဝသဘောမတူပါဘူး
။ You risk having a stroke, you risk having
ဒီစားအဖွဲ့ကြီးကအခုလိုညွှန်ကြားထားတဲ့နှုန်းအထိသာစားမိရင်တော့ခမားအနေနဲ့လေဖြတ်ဖို့အန္တရာယ်ရှိလာမယ်။နှလုံးခုန်ရက်သွားဖို့အန္တရာယ်ဖြစ်လာမယ
်ဒေါက်တာဟာဗစ်ကပဲဒီလိလာချက်ဟာအားနည်းနေပြီးသုံးထားတဲ့သုတေသနနည်းလမ်းတွေကလည်းလွဲမှားနေတယ်လို့ဆိုပါတယ်အခုလိုတွေ့ရှိချက်မျိုးကိုအထင်ကရဩစာကြီးတဲ့ဒီ American ဆေးပညာဆိုင်ရာဂျာနယ်ထဲမှာပါလာတာကြောင့်ပြည်သူ့ကျန်းမာရေးအရာရှိတွေစိတ်ပူနေကြပါတယ် American နိုင်ငံ Maryland တက္ကသိုလ်ဆေးပညာဌာနကဒေါက်တာဟာဗစ်ကပဲ
It just confuses the public it shouldn't have got
ဒီထုတ်ပြန်ချက်ကြောင့်လူတွေခေါင်းထဲမှာရှုပ်သွားတာပဲအဖတ်တင်မယ်အခုလိုပုံနှိပ်ထုတ်ပြန်တာမျိုးမလုပ်ခဲ့တင်ဘူးပြီးတော့ဒီနာမည်ကြီးတဲ့ဂျာနယ်ထဲမှာပါမလာခဲ့တင်ဘူးဗျာ
ဒီစားကုမ္ပဏီအဖွဲ့အနေနဲ့ကတော့အခုလုပ်ခဲ့တဲ့လေလာချက်ကိုနောက်တစ်ခေါက်ထပ်လုပ်စီခြင်းတယ်လို့ဆိုပါတယ်ဒါပေမဲ့ဆေးပညာဆိုင်ရာအတိုင်းဝန်းကတော့လူတွေအနေနဲ့စားစားတာကိုကန့်သက်သင်းပြီးတစ်ချိန်တည်းမှာကျန်းမာရေးနဲ့တင့်တော်တဲ့အစားအစာတွေစားပေးပြီးအားကစားလေ့ကျင့်ခန်းလုပ်တင်တယ်တကယ်လို့ဝါပြီးကိုယ်လေ့ကျင့်များလုပ်နေလို့ရှိရင်လည်းအနည်းဆုံးအတိုင်းအတာတစ်ခုအထိရှော့ချတင်တယ်လို့ဆိုပါတယ်အဲ့ ဲ့ဒီတော့မြန်မာနိုင်ငံမှာရောဒီအနေမျိုးရှိလောက်အောင်စားစားသုံးမှုများနေပါလားဆိုတာကိုသိရဖို့နှလုံးနဲ့သွေးကြောအထူးကုဆရာဝန်ဒေါက်တာအောင်မြိုင်ကိုမေးချခဲ့ပါတယ
်။စားကိစ္စနဲ့ဘယ်နိုင်ငံမှာဖြစ်ဖြစ်လည်းဘယ်ရောက်ခွင့်မှာနေနေအစားသုံးတာတစ်ခါလေကြတော့ပျော်ပွဲစားဖြစ်ဖြစ်စားတော့ဆရာဖြစ်ဖြစ်တချို့ကအငန်စားတာများသွားရင်ပုံမှန်ယောဂမရှိတဲ့လူကတော့ဟိုကြောက်ကကဆွဲထုတ်မလိုက်တာပဲ
။ဟုတ်ကဲ့
။ဒါပေမဲ့ယောဂရှိတဲ့လူကြတော့အဲ့ဒီကြောက်ကယောဂရှိတယ်လို့နှလုံးယောဂရှိတယ်လို့သွေးတော်ယောဂရှိတယ်လို့ပြောတော့ဒီစားသုံးတာနဲ့လည်းများသွားရင်အဲ့ဒါယောဂပိုရှိုးလာတာပဲတချို့စားတတ်နေလည်းအားမရှိဘူးအဲ့တော့ပူရဲရက်ွက်ကတော့ချွေးပြန်တဲ့လူကြတော့စားပူပြီးသုံးမှုလိုတယ်လေ
ဒီပုံမှန်ပေါ့နော်ဆရာဒီယောဂမဖြစ်အောင်လို့ဘလောက်ပမာဏစားသုံးလို့ရှိရင်အန္တရာယ်မရှိဘူးလဲဆရာ
ပုံမှန်ကတော့10-15 gram လောက်ပါလေအဲ့တော့တချို့ယောဂရှိတဲ့လူကြတော့5 gram out နှမို့2 gram out ဟိုသုံးမှုပြောလေ
ဟုတ်ကဲ့ဆရာဒီအလေးချိန်နဲ့မချိန်နိုင်ရင်ဆရာခမန်းချိန်လေရောဆရာမှန်ပြီးပြောလို့ရနေလားမတစွန်းစားနှစွန်းစားအဲ့လိုမျိုးပေါ့
အဲ့ဒါအတိကျတော့ချိန်မကြည့်တော့ပြောရတာခက်တယ်ဒါပေမဲ့ပုံမှန်ချိန်ဟင်းစားတဲ့အခါချက်တဲ့အခါအလွန်ငါရင်အဲ့ဒါဒုက္ခရောက်တာပဲလေ
ဟုတ်ကဲ့ပါတန်ဆေးလွန်ပေးဆိုလိုပဲစားကိုတင့်တော်တဲ့လောက်သာစားသုံးကြသင့်ပြီးအလွန်ကျွံဖြစ်အောင်မစားသုံးကြဖို့အကြံပေးနေပဲဒီတစ်ပတ်ကျန်းမာရေးကဏ္ဍကိုအဆုံးသတ်ပါရစေ